အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဟာမြန်မြန်ဆန်ဆန်ရှေ့တိုးဆောင်ရွက်လာနေတဲ့ကုလသမဂ္ဂနျူကလ িয়ার ဆိုင်ရာအကြီးအကဲကဆိုလိုက်ပါတယ်။အီရန်နေနဲ့အခုလိုဆက်လုပ်နေတာတွေ့မြင်နေတဲ့အနေအထားမရှိသလောက်ဖြစ်နေတယ်လို့လည်း IAEA ကုလသမဂ္ဂနျူမျိုးစွမ်းရင်အေဂျင်စီရာရှိချုပ် Rafael Grossi ကဆက်ပြောပါတယ်။အီရန်နျူကလ িয়ার ဆိုင်ရာ2015ခုနှစ်စာချုပ်အရတက်ဆင်ထားခဲ့တဲ့ IAEA ရဲ့စောင့်ကြည့်ကိရိယာတွေကိုဇွန်လထဲမှာအီရန်ကစဖယ်ရှားခဲ့ပြီးတဲ့နောက်အခုလိုမတွေ့နိုင်သလောက်ဖြစ်သွားတာလို့ရာရှိချုပ် Grossi ကစပိန်သတင်းစာအင်တာဗျူးမှာပြောခဲ့တာပါခက်မြမြန်ဖြစ်ထွန်းနေတဲ့အီရန်နျူကလ িয়ার စီစဉ်ကိုမတွေ့ရသလောက်က၅ဖက်ရှိသွားပြီးမို့နောက်သဘောတူချက်အတွက်ဆက်ဆက်စဉ်းစားဖို့ခက်သွားပြီလို့မနစ်ထုတ် El País သတင်းစာအင်တာဗျူးထဲမှာ IAEA ရာရှိချုပ် Grossi ကထောက်ပြလိုက်ပါတယ်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ်ဘက်ကအရင်2015နျူကလ িয়ার သဘောတူစာချုပ်ကနေတစ်ဖက်သက်နှုတ်ထွက်ပြီးအီရန်ဘက်ကလည်းစာချုပ်ကိုဆက်မလိုက်တာတော့ပဲနောက်ဆုံးအခုလိုဖြစ်လာခဲ့တာပါခင်ဗျ